မြန်မာနိုင်ငံကမြို့ပြတည်ဆောက်ရေးစီမံကိန်းလုပ်ငန်းမှာပါဝင်လုပ်ကိုင်နေတဲ့ ETC ကုမ္ပဏီရဲ့လုပ်ငန်းတွေနဲ့တရင်အချက်အလက်တွေကို Singapore Stock Exchange, Singapore Exchange, SGX ကုမ္ပဏီကတောက်ချနေမှာတောင်းဆိုလိုက်ပါတယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်နဲ့ ETC ကုမ္ပဏီလက်တွဲလုပ်ကိုင်နေတဲ့ဆိုပြီးလူအခွင့်အရေးသမားတွေရဲ့ဝေဖန်ချက်တွေထွက်လာပြီးတဲ့နောက် SGX ကအခုလိုတောင်းဆိုတာပါ။မြန်မာစစ်တပ်နဲ့ဆက်စပ်ပတ်သက်နေတဲ့ဆိုပြီးလှုပ်ရှားတက်ကြွသူတွေဝေဖန်နေတဲ့ကုမ္ပဏီတွေထဲမှာ ETC လည်းပါဝင်ပါတယ်။တက်ဆိုင်ရာအစိုးရရဲ့အဆိုအရစင်ကာပူနိုင်ငံဟာမြန်မာနိုင်ငံမှာပြပကရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။မြန်မာစစ်တပ်ကအငှားချထားတဲ့နေနေရာတွေမှာ ETC က Golden City ဆိုတဲ့မြို့ပြစီမံကိန်းတစ်ခုဆောက်လုပ်နေရပါ။ ETC ရဲ့အစုရှယ်ယာတွေ SGX မှာအယောင်အဝယ်လုပ်နေတာလည်းတောက်ကြနေမှာရပ်သွားပါတယ်။SGX ကတောင်းထားတဲ့အချက်အလက်တွေထဲမှာ ETC ကုမ္ပဏီရဲ့ပါဏာငွေရရှိရေးကြိုးပမ်းချက်တွေ Golden City မြို့ပြတည်ဆောက်ရေးစီမံကိန်းရဲ့လက်ရှိအနေအထားအသေးစိတ်ကို March 3ရက်နေ့နောက်ဆုံးထားတင်ပြဖို့လည်းပါဝင်ပါတယ်။ဒီအချိန်မှာပဲစစ်တပ်နဲ့ဆက်စပ်နေတဲ့ Mytel Telephone လုံငန်းအတွက်ငွေကြေးလွှဲပြောင်းပေးရာတွေကိုရလိုက်ပြီလို့ငွေကြေးလွှဲပြောင်းမှုတွေလုပ်ပေးနေတဲ့ Koda Singapore ရုံးချုပ်က Reuters သတင်းဌာနကိုတောက်ချနေမှာပြောပါတယ်။ဒီလိုရလိုက်တာကြောင့် Mytel ကိုတုံးသူတွေအနေနဲ့ကိုရာကုမ္ပဏီရဲ့ဝန်ဆောင်မှုတွေတုံးပြီးငွေပေးချေတာတွေလှုပ်လို့ရတော့မှာမဟုတ်ပါဘူး။